ရခိုင်ပြည်နယ်ကနေတရားဝင်ခီးသွားလာခွေအထောက်အထားမရှိဘဲရောက်လာကြတဲ့ရိုဟင်ဂျာမွတ်စလင်30ကျော်ကိုအယဝဒီတိုင်းမှာအနာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအက္ကနွန်ပါ။ခီးသွားလာခွေတရားဝင်အထောက်အထားမရှိဘဲရောက်လာကြတဲ့ကလေးငယ်တချို့အပါဝင်ရိုဟင်ဂျာ34ဦးကိုတော့အယဝဒီတိုင်းမော်လမြိုင်ကျွန်းမြို့နယ်တစ်ပုတ်ကျေးရွာအနီးအနာပိုင်တွေစစ်ဆေးတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။မနေ့တုန်းကကြွဲချံကျေးရွာအုပ်စုတစ်ပုတ်ကျေးရွာအနေမြင့်အသွေးမှာရပ်ထားတဲ့ဆက်လေတစင်ကိုမတင်ကားလိုစစ်ဆေးရာကဖမ်းဆီးမိခဲ့တယ်လို့လည်းအယဝတီတန်ရဲတပ်ဖွဲ့ရုံးကသူ့ရဲမှူးကြီးထွန်းရွှေက VOA ကိုပြောပါရယ်ထိုင်တိုင်းထားသူတွေကိုကိုဝိယောဂါပိုးရှိမရှိစစ်ဆေးရာမှာတော့ယောဂါပိုးကင်းရှင်ကြောင့်တွေ့ရှိရတယ်လို့လည်းပြောပါရယ
်ဖမ်းဆီးမိတာတော့34ယောက်ပေါ့ကြား9ဦးမှ29ဦးမတတူကတော့ဒီရဲဝင်လာဆိုတော့တင်းရသွားရှာတာပေါ့အဲ့ဒီဒီကျွန်းတိုးမှာလေဒီမှာသွားရှာတော့အဲ့မှာတွေ့တာပါတယ်အဲ့မှာခလေးကတော့ဒီ34ဦးထဲမှာခလေးကြားခွန်ဦးနဲ့မက3ပါတယ်ခင်ဗျအကျန်းပြေတော့တတော်တော့ဒီရခိုင်ပြည်နယ်မောင်းတော့ဘက်ကလာလို့ပဲဒါအကျန်းချင်းသိရသေးတာပေါ့ဒီလိုတော့ဒီကျမ်းမာရေးစီစီမှုတွေတော့ဆောင်ရွက်ထားပါတယ်ခင်ဗျအားလုံး negative ပါဟုတ်ဒီမှာတေဆောင်လာလူတွေတော့အမှုဖွင့်လာတာပေါ့အဲ့လောက်ပဲရှိကျန်လာတော့စစ်စီသေးပါခင်ဗ
ျထိုင်တိုင်းသားသူတွေကိုတော့ဒေတာခံပေါင်းကြီးချောင်းတမယုံမှအတော်လာကန့်သက်ထားပြီးစစ်စေးမင်းမြတ်နေစေဖြစ်တယ်လို့လည်းသူ့ရဲ့မှူးကြီးထွန်းရွှေကပြောပါတယ်ဒီလထဲမှာပဲရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာရင်းကြ69ယောက်ကိုအာနာပိုင်တွေစစ်စေးတွေ့ရှိပြီးထိုင်တိုင်းလိုက်တယ်လို့နောက်ထပ်လည်းတင်ကန်ကျွန်းမြို့နယ်မှာ6ဦးအယောက်ဒီတိုင်းပသိမ်မြို့နယ်ချောင်းတာကန့်ချင်မှာ9ဦးကိုအာနာပိုင်တွေဖမ်းဆီးခဲ့တာပါဖန်စီမိသူတွေထဲမှာမလေးရှားနိုင်ငံကိုသွားဖို့လူမောင်ခိုတွေကိုအခကျင်းငွေပေးပြီးရခိုင်ပြည်နယ်ကနေထွက်ကွာသွားလာသူတွေပါဝင်ကြောင်းနဲ့ကနဦးစစ်ဆေးချက်တွေအရာသိရှိရကြောင်းနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်မကြတဲ့ခင်ကရက်တွေအတွင်ရန်ကုန်တိုင်းအပါအဝင်နေရာတချို့မှာအထောက်ထားမဲ့ရိုဟင်ဂျာတွေဆက်တိုက်ဆိုသလိုဖန်စီမိတဲ့တရင်တွေကြောင့်လူမောင်ခိုလုပ်ငန်းတွေကိုထိထိရောက်ရောက်ထိန်းချုပ်ဖို့လိုအပ်နေပြီလို့လည်းမော်လမြိုင်ကျွန်းမြို့နယ်ကအေယာဝတီတိုင်းလွှတ်တော်ကိုယ်စားလှယ်ဥဝေရန်ထွန်းကပြောပါရယ်
ကိုယ်တိုင်ရောရေလို့ပွဲသားလိုမျိုးလှုပ်တဲ့လူတွေကလည်းနိုင်ငံသားတွေဖြစ်ဖြစ်နေတာဟုတ်တစ်ခါကြတော့ရခိုင်နေဖြစ်တဲ့ပြောကျင်တော့နိုင်ငံသားတွေဖြစ်ဖြစ်နေတာပေါ့နော်အဲ့ဒီလူရဲ့ဒီကာရက်တာအကျင့်ပြုံးနေဆိုင်တာပေါ့နော်သူကချိုးပေါက်တော့အဲ့လိုတွေဖြစ်တာပေါ့ဗျအဲ့လိုလူမဖြစ်ဖို့တော့ဒါအားလုံးနိုင်ငံသားတိုင်းသိကြလို့တာပေါ့နော်နောက်တစ်ခါဒီဒီစက်ဆိုင်ရာတာဝန်ရှိတဲ့လူပေါ့နော်ပေါက်ထွက်မလာနိုင်အောင်အခုဆိုရင်ကျွန်တော်တို့မြို့တွေကဟိုတရင်ရတယ်ဟိုအပေါ်ဖြန့်ကျက်ထားတယ်အဲ့ဒီကနေပြီးတော့တရင်ပြီးတယ်မိတယ်ဖမ်းတယ်ပေါ့အဲ့လိုမျိုးနေရာတိုင်းမှာဖြစ်မှန်းဆိုတော့ကောင်းတာပေါ့ဗျာနော်အဲ့ဒါဆိုရင်တော့အခုလိုဝင်လာလည်းပဲအမိသွားနိုင်တာပေါ့နော်ဒီလိုမျိုးပဲနဲ့ဆိုလို့ရှိရင်တော့အဆင်မပြေဘူးပေါ့နော်
ရိုဟင်ဂျာဆိုတဲ့အတောင်းနှုံကိုတော့မြန်မာအစိုးရကတရားဝင်အသိမှတ်ပြုလက်ခံမထားသလိုတရားဝင်ခေးသွားလာခွေတွေကိုလည်းကန့်သတ်ထားတာကြောင့်ခွေပြုချက်အထောက်အထားမရှိဘဲသွားလာသူတွေဟာမကြခဏဖမ်းဆီးခံရမှုတွေနဲ့လည်းကြုံရလို့ရှိပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်နဲ့လူခွေရေးလှုပ်ရှားသူတွေကတော့ရိုဟင်ဂျာတွေလွတ်လပ်စွာသွားလာလှုပ်ရှားခွေအပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေခံစားခွေပေးဖို့လဲမြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားကြပါတယ်ရှင်။ကျမအက္ခနွန်ပါ VOA.in ပေးပို့ထားတာပါ။